2014ခုနှစ်အတွက်နိုင်ငံတကာသတင်းဆိုင်ရာပူလစ်ဇာဆုကိုမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအကြမ်းဖက်ခံရတဲ့သတင်းရေးသားတဲ့ Writers သတင်းဌာနကသတင်းတောက်နှုတ်ကိုချိန်မြှင့်လိုက်ပါတယ်။ Jason Sepp နဲ့ Andrew Marshall တို့နှုတ်ရေးသားတဲ့သတင်းတွေဟာပြတ်သားရဲရင်တယ်လို့ဆုရွေးချယ်ရေးအဖွဲ့ကပြောပါတယ်။ရိုဟင်ဂျာတွေဟာမြန်မာနိုင်ငံကနေထွက်ပြေးနေကြပြီးတခါတလေမှာတော့လူကုန်ကူးသူတွေရဲ့တားကောင်ဖြစ်ကိုပါရောက်ခဲ့ရတဲ့သတင်းတွေကိုသူတို့ကရေးသားခဲ့ကြတာဖြစ်ပါတယ်။2014ခုနှစ်အတွက်အထူးဆုဖြစ်တဲ့လူမှုဝန်ဆောင်မှုပူလစ်ဇာဆုကိုတော့ American က Washington Post သတင်းစာကြီးနဲ့ Britain က Guardian သတင်းစာနှစ်ဆောင်ကပူးတွဲစစ်ခူးခဲ့ပါတယ်။ဒီသတင်းစာကြီးနှစ်ဆောင်က American အစိုးရရဲ့လှည့်ဝှက်ထောက်လှမ်းမှုတွေနဲ့ပတ်သက်ပြီးပြည်ပကိုထွက်ပြေးခိုလုံခဲ့တဲ့အမျိုးသားထောက်လှမ်းရေး Agency NSA ကဝန်ထမ်းဟောင်း Edward Snowden ရဲ့ထုတ်ဖော်မှုပေါ်အခြေခံတဲ့သတင်းတွေကိုရေးသားခဲ့တာမို့ American သမ္မတကသူ့နိုင်ငံရဲ့ထောက်လှမ်းမှုတွေကိုကန့်သတ်ခဲ့ရတဲ့အထိကိုယ်ရေးလွတ်လပ်ခွင့်ဆိုင်ရာအခြေတင်ငင်းခုန်မှုတွေဖြစ်ပွားခဲ့တာပါအထူးသတင်းအတွက်ဆုကိုတော့ Boston Marathon ဘုံခွဲမှုနဲ့ဘုံဖောက်ခွဲသူကိုလိုက်ရှာတဲ့အကြောင်းရေးသားထားတဲ့ Boston Globe ကရခဲ့ပါတယ်ကင်ညာနိုင်ငံ Westgate Mall မှာအကြမ်းဖက်အတိုက်ခိုက်ခံခဲ့ရတဲ့အထူးသတင်းမှတ်တမ်းနဲ့ဓာတ်ပုံအတွက်ဆုနှစ်ခုဆုတ်ခူးခဲ့တဲ့သတင်းဌာနကတော့ The New York Times ပါပူလစ်ဇာဆုဟာ American နိုင်ငံအတွက်တဲ့င်းနဲ့အမှုပညာဆိုင်ရာထိတ်တန့်စုဖြစ်တဲ့သတ်မှတ်ကြပါတယ်။ဒီစုတွေကိုနယူးယောက်ကိုလံဘီယာတက္ကသိုလ်ကကြီးမှုပြီးထုတ်ဝေသူဂျိုးဆက်ပူလစ်ဇာအထိမ့်မှန်နဲ့1918ခုနှစ်မှာစတင်ပေးရခဲ့တာပါ။စုအမျိုးအစား20ခွဲထားပြီးစုတစ်ခုအတွက်ငွေသားဒေါ်လာ1000ချိမြင့်ပါတယ်။လူမှုဝန်ဆောင်မှုပူလစ်ဇာစုအတွက်တော့ရွှေတစိမ့်စုချိမြင့်တာဖြစ်ပါတယ်။